ပါဏာတိပါဒာနဲ့ပတ်သက်ပြီးတော့ကံပေါ့နည်းနည်းလေးဒါလေးလည်းပြောမယ်မပါဏာတိပါဒာကံဖြစ်လာပြီဆိုရင်အကျိုးပြန်ပေးလားမပေးဘူးလားဒါကြောင့်သူ့အသက်ကိုတတ်တဲ့အခါကြလို့ရှိရင်ဘာဖြစ်လာလဲဆိုမသေးခင်မှာလဲတိတ်အောင်လုံးလာပြုတ်ရတယ်လုံးလာပြုတ်တဲ့အခါမှာအသက်ခံရတဲ့တတ္တဝါတို့ဒီမသေးခင်မှာလဲနာကျင်တာတွေခံစားရလားမခံစားဘူးလက်တွေချီတွေဆိုရင်လေအင်္ဂါတွေဆိုရင်လေနာကျင်ုံနေမကောက်တချို့ဆိုပြတ်တောက်သွားတာတွေရောမရှိဘူးလားအဲ့ဒီပါဏာတိပါဒအကျိုးဆက်ကြောင့်ကံမြောက်ပြီဆိုရင်အပေပရိတန်တွေဂျိုးပေးမယ်ပဝုဒိမှာဖြစ်လျာဘဝမှာသူဒီအကျိုးပေးပြီဆိုပါဏာတိပါဒကံတွေမလုံခဲ့တဲ့ပုံကိုယ်လေးမှာဆိုလို့ရှိအသက်တိုးတယ်ဟုတ်လားအသက်တိုးတယ်ကိုဒီသူများရဲ့ဓာလန်လက်နဲ့တွေနဲ့ပဲကိုကသေးရမယ်သူများလက်ချက်ဒါကိုစာစကားနဲ့ပြောရဥပိ္ပစေတကကံနေနဲ့သေရတယ်ဟုတ်ပြီနော်နောက်အပြင်ယောဂါတွေတူတယ်ဗာလေးတွေသိရယောဂါတူတယ်ယောဂါတူတဲ့အတွက်ကြောင့်နောက်တစ်ခါလက်ချေအင်္ဂါတွေမစုံမလင်ဖြစ်တယ်ဆိုတာအာပါဏန္တိပါဒကံရဲ့အကျိုးဆက်အဲ့ဓမ္မမေစေတို့လေကိုယ်ကံလေးတွေကိုပြန်ချိန်လို့မရဘူးလားငါဒီအသက်ရှည်တယ်အသက်ရှည်ရင်ဒါအသက်ရှည်တဲ့ဖိုးဖိုးဘွားဘွားတွေဆိုရင်ဒါဘဝရိပ်သာမှာရှိတဲ့ဖိုးဘွားဘွားတွေဆိုဘာကံလုံထားလဲပါဏာတိပါဒကံလုံးနေ။ဟုတ်ပြီနော်အသက်ရှည်တယ်။အသက်လည်းရှည်ရမယ်။နောက်တစ်ဆင့်ဘာဖြစ်ရမလဲ။ကျန်းမာရမှာ။တချို့ကအသက်ရှည်ပေမဲ့ယောဂါကြီးနဲ့အသက်ရှည်နေတာမရှိဘူးလား။ဒါဆိုရင်လည်းဘယ်ကံအကျိုးဆက်ဖြစ်လဲ။ပါဏာတိပါဒပဲ။လက်ရှိအင်္ဂါတွေမစုံမလင်ဖြစ်တာရောပါဏာတိပါဒကံရဲ့အကျိုးဆက်။ကို့မှာယောဂါတွေထူပြောနေရတယ်ဆိုတော့အဲ့ဒါပါဏာတိပါဒကံနေကျူးလွန်ခဲ့လို့မလုံခဲ့လို့လို့သိရမယ်။အနာမဲ့သူရှင်ပါကူတဲ့။နော်ရှင်ပါကူလမထေဆိုရင်လေအသက်160အထိနေသွားရတယ်နော်ဘာအနာယောဂါအမှမရှိဘူးနှာချေခြင်းချောင်းဆိုးခြင်းတော့မရှိဘူးတဲ့အဲ့ဒါဘာလုံရဲ့လဲသီလလုံနေဘယ်သီလလဲပါဏာတိပါဒာအာရိဏဒါနကံကျွလွန်ခဲ့လို့ရှိရင်ဟလာအပေငရေကြမယ်လွတ်လာပြန်တဲ့အခါမှာဖြစ်လျာဘဝမှာအာရိဏဒါနကံကျွလွန်ခဲ့တဲ့ပုံကသူများမပေးတဲ့ပစ္စည်းတွေကိုသူကလိုချင်တဲ့လောဘစိတ်နဲ့ရောသူများကိုပျက်စီးစေခြင်းနဲ့ဒေါသစိတ်နဲ့ကိုခိုးယူထားတာမဟုတ်ဘူးလားဒါကြောင့်သူ့လက်ထက်မှာကျရင်သူပင်ပင်ပန်းပန်းရှာဖွေထားတဲ့ပျက်စီးဥစ္စာတို့ဒီဘတော်မှမမြဲဘူးတဲ့ရန်သူမျိုး၅ပါးကြောင့်ပျက်စီးတာကြီးပဲဟုတ်ပြီနော်ရေဟေးဆိုရေဘေးကြုံရင်သူများတွေလွတ်ချင်လွတ်မယ်သူမလွတ်ဘူးမီးဘေးကြုံရင်သူပါသွားပြီတချို့ဆိုရင်သူ့အိမ်မဲကွက်ပါသွားတာရှိတချို့အာရိဏဒါနကံလောင်ရင်မီးဘေးကြီးကြုံတာတော့သူ့အိမ်လေးပဲကွက်ကြံရင်ခဲ့တာရောမရှိဘူးလားအတီလာရဲ့အပြစ်တွေเนาะအချိုးတွေအပြစ်တွေမြင်နေခဲ့ရတယ်။အဲထွန်းနီးတူစွာပဲရေဘေးမီးဘေးလေဘေးဒါတွေနဲ့ပတ်သက်လို့ရှိရင်လေပါပီဟိဆိုရင်အဲ့ဒီပုံကိုဒီအာရိဏဒါနကံကျွလွန်နေသူမှာရန်သူမျိုး၅ပါးကြောင့်ပျက်စီးတာကြီးပဲ။ဒါအပြင်သူမွေးထားတဲ့အဲ့ဒီဘေးအန္တရာယ်မကြုံတော့သူမွေးထားတဲ့သားတွေသမီးတွေကပဲအမွေခံသားဆိုးသမီးဆိုးအနေနဲ့ဘာဖြစ်လဲသူပျက်စီးတယ်ဖျက်စီးဖို့အစဉ်နဲ့ရှိနေတယ်။တခိုးခိုးခံရပြီဆိုရင်လေသူပျက်စီးပဲ။တချို့ဆိုရင်လေအိမ်ကတခြားလူတွေပြည့်စည်ပါခြင်းပါမယ်သူများပြည့်သူပြည့်စည်မပါတာတွေရောမရှိဘူးလားအဲ့ဒါအာရိဏဒါနကံလုံလို့ဒါကြောင့်ကျွန်တော်တင်တယ်မှာဆိုအမြဲပြောလို့ရှိတယ်ဖက်နှက်ပြောက်သွားပြန်ပြီဟလာတီးပြောက်သွားပြန်ပြီဆိုကျွန်တော်တို့အရင်တော့လာလာပြီးတော့ကျွန်တော်တို့လာလာပြောတယ်အဲ့တော့တကယ်တမ်းဆိုတော့တင်တယ်မှာလူကများတာဟုတ်တချို့ဓမ္မမိတ်ဆွေတွေကလည်းရည်ရွယ်ချက်မှန်မှန်နဲ့လာတက်တာရှိတယ်တချို့ကလည်းလူစုစုဝေးဝေးရှိတော့ဒီလိုဆွဲပြားတွေပါတယ်လည်းမရှိသေးဘူးလေအလူစုစုဝေးဝေးဆိုတော့ဝင်လာပြီးတော့လာတဲ့အခြေတော့ဗလာနဲ့လာတာနော်လာပြီးတော့လေဖနှက်အကောင်းဆုံးရွေးစည်းသွားတာမရှိဘူးလားအဲ့တော့ဒီမှာတက်တဲ့ဓမ္မမေးဆွေတွေအပြန်လဲကြရောဖနှက်မရှိတော့ဖနှက်မရှိတော့ခြေတော့ဗလာကြီးနဲ့ပြန်လားမပြန်ရအောင်လားပြန်ရအဲ့ကြောင့်ကျမတို့ကနောက်ပိုင်းကြတဲ့အခါဖနှက်အပူတွေပါထားပေးပါတယ်ဒါမဲ့ကျမကပြောပေးတယ်တယောက်နေ့ဒီတဲ့များများလာတဲ့အခါကျတော့မတက်နိုင်တော့ဘူးအဲ့တော့ဒီမှာကံကံရဲ့အကျိုးပြောပြတယ်နော်ကျမတို့ရဲ့ဓမ္မမေးဆွေတောင်ကြီးကသွားဆရာဝန်ဒေါက်တာအောင်ကျော်ဆိုတာသူကစာရေးတယ်အရောင်ကျော်စာရေးတဲ့ထဲမှာသူကဘလို့ရေးထားလဲဆိုသူဘဝတလျှောက်လုံးမှာလေအလှမင်္ဂလာပွဲသွားတိုင်းသွားတိုင်းသူဖနှက်ကြီးပဲရွေးရွေးပြောက်တယ်မိသားစုလူလူသွားသူဖနှက်ပဲပြောက်တယ်ပြောက်တဲ့အခါကျတော့သူကဆရာတော်ကြီးလျှောက်တယ်ပေါ့တပည့်တော်အဲ့လိုပဲဆိုဆရာတော်ကြီးကသူ့ကိုညွှန်ပြတယ်ဒဂါကြီးတဲ့ကိုလုတ်တဲ့ကံนี่ကိုပြန်ရတာတဲ့ဒဂါကြီးဖနှက်ကြီးပဲရွေးရွေးပြောက်တယ်ဆိုအရင်တော့ကဒဂါကြီးသူများဖနှက်တွေကိုရွေးရမှာပဲအဲ့တော့သူကစာဆောင်မလေးရေးတယ်ကျွန်တော်ဖနှက်သကိုးပါဟုတ်ပြီနော်ဒါကြောင့်ကျမတို့ဒီတင်တန်းမှာလဲဖက်နှက်ပြောက်သွားပြီဆိုရင်လေအရင်တော့ကဘာလုပ်ခဲ့လို့လဲအဲအဲ့ဒါအရိဏဒါနကအဲ့ဒီတည်းကလေကျမစီမှာဘာမှမလာတော့ ဖနှက်ပြောက်သွားလဲမသိတော့ဟုတ်ပြီနော်အဲ့တော့တပါးမိတ်ဆွေတို့ဒါလေးသိရမယ်ကပိုင်းလိုက်အခံလိုက်ခံရတယ်အခိုးခံရတယ်ဆိုတာအလိန်ခံရတယ်ဒါတွေအကုန်လုံးဒီအလိန်ခံတာခဏထားလိုက်ပါအောင်နော်ဟဲ့လားအဲ့ဒါတွေအကုန်လုံးဒီဘာရဲ့အကျိုးဆက်တွေလဲအာရိဏဒါနာအာရိဏဒါနာကံလုံထားတဲ့ပုံကိုအတွက်ကလေသူ့ပစ္စည်းတွေရန်သူမျိုး၅ပါးဖြည့်ဆည်းလို့ဘရောမှမရအောင်သူမပေးဘူးဆိုရင်လေသူ့ရှေ့မှာလေဘလောက်စင်မြောင်၅စီးအာမန်ကြီးတဲ့ပုံကလာယူယူချွတ်လို့မရအောင်ဥပမာအနေနဲ့ဇောတိကတထေးကြီးဖျားရှင်လက်ထက်ကဇောတိကတထေးကြီးဆိုအတိတ်ကဒါနကံတွေကလည်းအင်တန်ကြီးတဲ့အတွက်ကြောင့်သူစမွေးတဲ့ကလေဟာလာပြတ်သက်ကြီးဗရမ ्या ဘိမှန်ကြီးမြေရပေါ်လာတာသူအတွေ့ဟလာမြောက်ကျွန်းသူအတုလကာကြီးရောက်လာရတယ်မိဖုရားအနေနဲ့ရောရိုးရိုးတောင်ကျွန်းမှာမဟုတ်တော့မြောက်ကျွန်းသူဘယင်တော်မှမသိမ့်ပိုင်နိုင်ဘူးအဲ့တော့သူအတွေ့ကလေအင်မတန်အတိတ်ကဒါနပြုသူတွေပြုခဲ့တဲ့အတွေ့ကြောင့်ဒနကံတွေအများကြီးရှိရှိုံနေမကတော့အဲ့ဒီလိုကြီးဇောတိကတထေးကြီးရဲ့ဘုံဘိမှန်ကြီးကတော့နေရတဲ့အိမ်ကြီးကတထေးရဲ့အိမ်ပေါ့တထေးအိမ်ကဗရမ ्या ဘိမှန်ကြီးဖိတ်ဖိတ်လဲဆိုအဲ့ဒီအချိန်မှာရာဇဂျိုပြည့်ရှင်ကဗိမ္မိတာရမင်းကြီးဗိမိတာရမင်းရဲ့သားကအဇာတသက်မင်းသားအဇာတသက်မင်းသားကနုပြိုနေတဲ့မင်းသားဘဝတဲကဇောတိကတထေးကြီးရဲ့ဘုံမိမ့်မှန်ကိုတိတ်အားကြတော့တွားကြည့်ငါရဲ့အိမ်ဖြစ်ကောင်းမှငါတို့ရဲ့နန်းတော်ကြီးကသူ့လောက်တောင်မကောင်းဘူးနော်သူ့မှာတောင်စိတ်ယုတ်ကြီးလည်းရှိတယ်ခေါင်းလေးကိုပုတ်လိုက်လို့ရှင်ရွှေလေးအံ့အံ့ကြတယ်နော်အဲ့ဒီလောက်ထိသူကအတိတ်ကံနေတိတ်ကောင်းတော့တထေးလို့သာမင်းမဟုတ်လို့သာတထေးဖြစ်ရပါမယ်သူ့ရဲ့ဘုံကံအရန်ကြီးတော့အဇာတသက်မင်းကြီးကအဇာတသက်မင်းသားငငယ်လေးကသဘောကျတယ်အဲ့တော့သူနောက်ဆုံးဘယင်ဖြစ်လာအဖေသက်ပြီးဘယင်ဖြစ်လာဖြစ်လာတော့ဇောတိကရဲ့ဗိမ္မာန်ကိုသူသွားသိမ့်ပိုက်တယ်မင်းအာနာနဲ့သွားသိမ့်ပိုက်တယ်စစ်တဲ့နဲ့ခြီးပြီးသွားတယ်အဲ့ဒီအချိန်မှာဇောတိကတထေးကဖះကြောင်းတော်မှာရောက်ပြီးတော့မြတ်စွာဘုရားထံမှာတရားနာနေအဇာတသက်မင်းကြီးကစစ်တီနဲ့စစ်တဲ့နဲ့သွားပြီးတော့သိမ့်လိုက်တဲ့အချိန်မှာသူ့ရဲ့စိတ်ထဲမှာလေအဇာတသက်မင်းကြီးပါပါတယ်အဲ့ဒီအချိန်မှာဇောတိကရဲ့ဘုံမိမ့်မှန်တွေကလည်းသူ့လိုပဲစစ်တီတွေကလေဝန်းရံစောက်ယုံနေမကဘူးသူ့လိုစစ်တီတွေကသူ့ကိုထွက်တိုက်တယ်ဆိုတဲ့အကြောင်းသူ့ရဲ့စစ်တီတွေလည်းထွက်ပြေးအဇာတသက်မင်းကြီးလည်းအလဲလဲအပြိုပြိုအကွဲကွဲနဲ့ပဲသူ့လည်းထွက်ပြေးလာတယ်မောပန်းလာတယ်အဲ့လိုထွက်ပြေးတာဘယ်နှရောက်ဆိုဖះเจ้าတော်နာရောက်လာတော့အေးငါလည်းမောပါတယ်ဖះเจ้าတော်နာရောက်တော့ငါအနာလဲဝင်ယူရင်းနဲ့ဝင်လိုက်ပါမယ်ဆိုဇောတိကကြီးကိုတွေ့တော့အင်းအတင်ဇောတိကခုနကတော့တိအိမ်မှာငါတွေ့ပြီငါ့ဟိုတော်မှာဟလာဓာရီလန်နေနဲ့ဆွဲပြီးတိုက်သေးတယ်ပေါ့ငါဘရင်ဟိုတော်မအခုတော့တင်းရဒီမှာဖះနာနိုင်ပြီတရားနာလို့ရှင်မင်းကြီးဘာဖြစ်လို့လဲတပည့်တော်ဖះเจ้าတော်နာမှာမနဲ့ထဲရရောက်နေတာဒီမှာဖះကိုလဲဆွန့်ကတ်เนาะတပည့်တော်လဲဥပုပ်သီလယူပြီးတော့ဟလာတရားနာနေတာပါတပည့်တော်မရှိပါဘူးမဟုတ်ပါဘူးရှိပါတယ်ဟာမဟုတ်ပါဘူးအဲ့တော့ဘာဖြစ်လို့လဲဆိုတော့ငါတင့်ရဲ့ဗိမ္မာန်ကိုလိုချင်တဲ့အတွက်ကြောင့်ငါသွားသိမ့်ပိုက်တာရှင်မင်းကြီးရဲ့တပည့်တော်မပေးရင်လေတဲ့တပည့်တော်ရှိရှိမရှိရှိဘသူမှယူလို့မရဘူးတပည့်တော်ရဲ့ပစ္စည်းတွေခိုင်မြဲတယ်အဲ့တော့ခုအရှင်မင်းကြီးကိုတက်တည်မယုံဘူးလေတင်ရှိရှိမရှိရှိတင်ရှိနေလို့ပါတင်မရှိရင်ငါရမှာပဲပေါ့နော်အဲ့တော့မဟုတ်ပါဘူးခုအရှင်မင်းကြီးကိုတက်တည်ပြမယ်တဲ့တပည့်တော်ရဲ့ဟဲ့ဒီဗရမ ्या လက်ဝရတနာတွေအဖိုးဘလောက်တောင်ထိုက်တန်နေပေါ့နော်အဲ့တော့အရှင်မင်းကြီးကျွန်ုပ်ရှိပါတယ်တပည့်တော်ရှိနေတယ်ကျွန်တော်မျိုးရှိပါတယ်အရှင်မင်းကြီးကိုမပေးဘူးနော်တဲ့အရှင်မင်းကြီးကစင်မြောင်၅စီးအာမန်ကြီးတယ်အဇာတသက်မင်းကစင်မြောင်၅စီးအာမန်ကြီးတယ်အဲ့တော့အရှင်မင်းကြီးတဲ့မယုံလို့ရှင်အကျွန်ုပ်ရဲ့လက်ဝယတနာကိုပဲရအောင်ချွတ်ကြည့်ပါလားတဲ့အဇာတသက်မင်းကြီးကမင်းတို့ရဲ့ဟဲ့လားမန်နဲ့လေအတင်းသူချွတ်တယ်မရအောင်ချွေးတီးတီးကြတယ်နောက်ဆုံးအရှင်မင်းကြီးပြန်မှန်းသွားပြီလားတဲ့အရှင်မင်းကြီးကိုတက်တည်ပြခြင်းလို့ပါတဲ့အကျွန်ုပ်ကအရှင်မင်းကြီးကိုမပေးထားဘူးလေတဲ့အရှင်မင်းကြီးဘလို့ယူယူကျွန်ုပ်ရှေ့လဲယူလို့မရဘူးတဲ့အဲ့တော့အရှင်မင်းကြီးတကယ်လိုချင်သလားတဲ့အရှင်မင်းကြီးရဲ့လက်လေးပဲဖြန့်လိုက်ပါတဲ့ဇောတိကလက်ကလေးကိုဒီလိုပဲထောင်လိုက်စိတ်ဟဲ့လားထားလိုက်တယ်လက်စွပ်ကဒါ့ဆိုကြာသွားဟောပြောလို့ရင်းကအာရိဏဒါနအဲ့တော့ဒါနပြုတဲ့ကုသိုလ်တွေရှိတဲ့အတွက်ကြောင့်လဲဒနရတယ်အဲ့ဒီထဲမှာတီလကလည်းအာရိဏဒါနကံကလုံထားခဲ့တယ်ဘတော်မှမကျွတ်လွန်ခဲ့တဲ့အတွက်ကြောင့်သူ့ပစ္စည်းတည်ရန်သူမျိုး၅ပါးဖြည့်ဆည်းလို့မရအောင်ဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့အကြောင်းကြောင်းကြောင့်ကိုယ့်ပစ္စည်းတွေပြည့်စည်တာရှိရေးကိုယ့်တီလကိုကိုယ်ကိုမြန်မြန်ရမယ်ငါအရင်တုန်းကအရိဏဒါနကံနေမလုံခဲလို့လိုချင်တဲ့အချိန်ကျရင်အရိဏဒါနကံမလုံတဲ့ပုံကွာလေလိုချင်တဲ့အချိန်ကျရင်လည်းမရတတ်ဘူးဘလို့မရတတ်ဘူးလဲဆိုတခြားနေ့တွေအနေဆုံးဥပမာလေးပဲပြောမယ်အခြားနေ့တွေအခြားနေ့တွေမှာဆိုလေမုံနေပါလေအရှံပဲကိုလည်းမစားကြင်ပါဘူးတခါတလေရှားတောင်ရှားပါလေဒီကနေ့မှာခေါမုံကလေးစားကြင်တယ်ခေါမုံဆိုင်သွားလိုက်အဲ့ဒီနေ့မှာ ကိုနာကြမှာကက်ပြီးကုံသွားတာနဲ့ဟုတ်တယ်လားအဲဒါမျိုးလေးတွေဖြစ်တယ်လူကြီးမြောင်အဲ့ဒါလေးတွေကြည့်အော်ငါမှဒီကံဒီအတိန်ဆောင်လေးတော့ရှိသဘောဆိုတာသိရမယ်ဟုတ်ပြီနော်ကာမေသူမိစ္ဆာစာရကံကာမေသူမိစ္ဆာစာရကံကျွလွန်ခဲ့ရင်လေဒါအပေကိုကြတယ်ဒါတော့ဒုသနာတော့တထေသားလေးယောက်ဆိုရဲသိပြီးသားပဲပဝိတိချိုပြောတော့မယ်ပဝိတိမှာဘလို့ပြည့်စည်လဲကာမေသူမိစ္ဆာစာရကံနေကျွလွန်ခဲ့ဘူးတဲ့ပုဂ္ဂိုလ်တို့သည်ပဝိတိအချိန်ကာလမှာဘာဖြစ်လဲဆိုရင်ဟလာများသောအားဖြင့်သူများရဲ့တားမြောင်စော်ကားကျွလွန်ခဲ့တဲ့အတွက်ကြောင့်အိမ်တော်ကြီးတွေပျက်စီးခဲ့တဲ့ကြောင့်ကိုယ့်အိမ်တော်ဒီမတော်မှမတည်မြဲဘူးအိမ်တော်ကြီးပျက်စီးရတယ်ကိုယ့်ရဲ့ဇနီးတော်၎င်းကိုယ့်ရဲ့ခင်မွန်းတော်၎င်းကိုယ့်ချစ်ခင်မြတ်နိုးခြင်းမရှိဘူးကိုယ့်ကိုမယုံဘူးကိုယ့်ကိုပြစ်ထားခဲ့တာပဲရှိတတ်တယ်အဲဒါမှမဟုတ်လို့ရှိချစ်ခင်အုံးတော်ဘာဖြစ်လဲကွဲသွားရတယ်တိတ်ကွဲတော်၎င်းရှင်ကွဲတော်၎င်းကွဲချရတယ်အိမ်တော်ကြီးတွေမတည်မြဲတာဒါအနှိမ့်ဆုံးပုတ်တီကျူးဒီတဲ့စိုးလာတဲ့ပုတ်တီကြိုးကြတော့ဒီကာမေသူမိစ္ဆာစာရကံကြောင့်နဲ့ဟလာသူများကိုဖျော်ပြရတဲ့ပြည့်တစာမိမဘဝကိုရောက်သွားကြရတယ်။နော်ဒါလေးသိရမယ်။ဒါကြောင့်တချို့ဆိုရင်အဲ့ဒီလိုဖျော်ပြခံတဲ့ဟလာအမျိုးသမီးဘဝပြည့်တစာဘဝရောက်သွားတယ်ဆိုရှင်အနန္ဒမထေလောင်းဆိုလဲဒါပဲအစ်စ်ဆက်ကနော်ဟလာပရိန်တဲ့ဘဝမှာအိမ်အောင်ရှိတဲ့ဇနီးမယားတွေကိုဖျက်ဆီးပစ်လိုက်တဲ့အာကုသူကံကြောင့်သူဒီတရိစ္ဆန်ဘဝတွေရောက်တဲ့အခါမှာအထီးဘဝတွေရောက်တဲ့အချိန်မှာလဲတင့်ကိုခံလိုက်ရတယ်။နောက်ဆုံးအမျိုးသမီးဘဝရောက်တယ်။အမျိုးသမီးဘဝမှာလဲအိမ်ရှင်းအလို့ကြတော်ပြေရတယ်။နောက်အစစ်စစ်အစစ်စစ်နေကြသွားတာ။နောက်ဆုံးအနည်းဆုံးဆိုရင်ပြည့်တစာအဆင့်ထိသွားတယ်။ရှန်နန္ဒမထေရတော့ပြည့်တစာအဆင့်ထိတော့မရောက်ပါဘူး။ဒါသိထားခဲ့ဘူး။အဆင့်ထိရောက်သွားတယ်ဆိုတာဒါပဲ။အဲဒီခါမှာတဆင့်ဒီတဲ့ဆိုတာကြတော့မိမဘဝတော့မရတော့ဘဲနဲ့နှစ်ပုံစာရောက်ကြလဲမဟုတ်မိမလည်းမဟုတ်တဲ့ဘဝတွေရောက်သွားတယ်နော်ပန်ဒိုးဆိုတာလေဟာလာရေယုတ်မှမှအမှုတွေပြုမှကာမကိစ္စငင်းတဲ့ပုံကိုယ်တွေဖြစ်ကုန်တယ်။နော်နောက်တစ်ခုဥပရောပြင်းတဲ့ယောက်ျားအင်္ကာတလဲမိန်းမတင်္ကာတလဲစီပေါ်လာတယ်။အဲ့တော့ဘာဖြစ်လဲဆိုတော့ကာမကုံအမှုတွေကာမေသူမိစ္ဆာစကံတွေကိုထက်ခါထက်ခါသူကကျူးလွန်လားမကျူးလွန်လားကျူးလွန်တယ်။ဒါကြောင့်ဒါကာမေသူမိစ္ဆာစာရကံရဲ့အကျိုးမုဒဝါဒကံအပေကြတာတော့ထုံးစံပေါ့နော်။ပဝိတိကျိုးအနေနဲ့တော့မုဒဝါဒကုဏကသူများတွေကိုလေမယုံဟာလားထင်မှတ်မအောင်လိန်ညာပြောခဲ့တဲ့အတွက်ကြောင့်သူ့ရဲ့ပဝိတိချိုးမှာအနှိမ့်ဆုံးပြောရင်သူ့ဇကာဘသူမှမယုံဘူးသူ့ဇကာမယုံဘူးဩဇာအာဏာမတည်ဘူးဟုတ်ပြီနော်အတန်ကလည်းဟာလားမကြည်မြဘူးနော်အဲ့လိုမျိုးတွေဖြစ်လာတယ်နောက်ဆုံးပါဇက်ပြဲတယ်သွားကျဲတယ်ဂရွေးအာဏတ်နေစိုးတယ်ဒါတွေအကုန်လုံးဒီမူတာဝါဒကံရဲ့အကျိုးဆက်ပဲနော်ဒါသိနေခဲ့ရမယ်အဲ့တော့နောက်တစ်ချက်အဘိဇာတို့ဗျာပါဒတို့လည်းဒီတိုင်းပဲပေါ့သူများပစ္စည်းကိုမတရားလိုချင်ခဲ့တဲ့ဟာဒီအင်တန်ဆိုးရတဲ့အမှုပဲเนาะရိုးရိုးလောဘနဲ့ဆိုးသွားပြီအဲ့တော့တေးတွေကိုကျမတို့ကကြည်ပြီးတဲ့အခါကျရင်ဒါကိုမြင်နေခဲ့ရမယ်